ကြားပြည်နယ်ဒီမော်ဆိုမြို့နယ်တဲ့တိုက်ပွဲတွေပြင်းထန်ခဲ့သလိုစစ်ကောင်စီတပ်ကလေးဆောင်ကရောလက်နက်ကြီးနဲ့ပါပစ်ခတ်တိုက်ခိုက်နေတာမို့ကုန်စည်တဲယူပို့ဆောင်ရေးတွေပါအခက်အခဲဖြစ်နေပြီးဒေသရင်းစားတောက်ကုန်ပြက်လက်မဲ့အနေအထားရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ပြေးဒုက္ခတွေတွေလည်းစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဒီသတင်းရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ပြောပြပေးမှာပါ။
ဒီမော့ဆိုမြို့နယ်ထဲမှာဒီဇင်ဘာ30ရက်ကနေဇန်နဝါရီ3ရက်နေ့ည9နာရီအထိကရင်နီပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြတိုက်ပွဲတွေပြင်းပြင်းထန်ထန်ရှိခဲ့တာပါဒီမော့ဆိုနယ်ထူလီဘီလာကြီးရွာနာတဲတောင်ဖက်မှာဖရူဆိုဖက်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ကရင်နီတပ်မတော် KA ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF တို့အကြားဇန်နဝါရီလ3ရက်နေ့မနေ့ကတိုက်ပွဲကတော့မနေ့10နာရီခွဲကနေည9နာရီအထိ9နာရီဝန်းကျင်လောက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ဒီမော့ဆိုတိုက်ပွဲအတွင်းစစ်ကောင်စီတပ်ကလေကြောင်းနဲ့ပါတိုက်ခိုက်ခဲ့လို့တာဟာနိုင်ငံတကာစီမင်းစည်းကမ်းကိုချိုးဖောက်လိုက်တာဖြစ်တယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်ဒီလေရဲမှာရှိအစိုးရတော့ဒီဟိုအဲ့ဒီလေနဲ့တည်းတည်းရဲပဲပေါ့အဲ့ရဲမှာတော့တခြားလေနဲ့တကယ်တော့တော်တော်လေးဟိုကျွန်တော်တို့ခဲလဲအဲ့ရဲတဲ့တိုင်ရတော့တော်တော်များရောက်လာတယ်တနေ့ရဲရတော့ကျွန်တော်တို့တိုင်ရအချက်ဆုံးတွေတော့မရှိတော့ပဲစစ်ကောင်စီခဲတော့ဒါတိုင်ရဲစီမီဒီကဒီနေရာကရာချေလို့ချူပါလာတယ်ဒီလိုရှိမှလည်းမတော်ရဘူးစရစ်ချေပေါ့နော်ကျွန်တော်တို့သဘောတူညီချက်လေးရှိလက်ဟာချူပါလာပဲ
စစ်ကောင်စီတပ်တွေဟာကြားပြည်နယ်အပြင်စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်ကရင်ပြည်နယ်တွေကတိုက်ပွဲတွေမှာလည်းလေကြောင်းသုံးတိုက်ခတ်မှုတွေရှိနေတာပါဒီမော့ဆိုတိုက်ပွဲအတွင်းမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဖက်ကကရင်နီတပ်မတော်တပ်ဖွဲ့ဝင်တအူးနဲ့ PDF ပူးပေါင်းမဟာမိတ်ကတပ်ဖွဲ့ဝင်တအူးကြဆုံခဲ့ပြီးတော့ဆယ်ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်စစ်ကောင်စီဘက်ကတော့တေဆုံးသူအနည်းဆုံး30ထက်မှရှိနေတယ်လို့ပြောပါတယ်တေဆုံးမှုနဲ့ပတ်သက်လို့ VOA ကအတည်ပြုနေစေပါတိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပစ်ခတ်ခဲ့တယ်လို့လည်းတိုက်ပွဲအနီးအနားဒေသခံတို့ကပြောပါတယ်
တိုက်ပွဲကတော့ပစ်ခတ်တယ်လေဒါနဲ့ကျွန်တော်တို့ရဲ့ဆက်တော်နည်းနည်းမိနေတယ်အဲ့ဒါသူတို့လက်နက်ကြီးထုတာဆိုရင်ဒီမနေ့ပိုင်း9နိုင်ဝန်းကျင်လောက်ကနေဟိုည7နိုင်ကျော်ထိတော့မှခဏပဲနားပြီးတော့ပြန်ပြန်ထုနေနေတာဒီတပ်တွေကနေသူတို့လမ်းလမ်းထုနေတာကျွန်တော်တို့ခန့်မှန်းတာတော့ဒီမြန်မာစေနာကဒီနေ့ခေါင်းတက်ကနေထုတယ်နော်လိုက်ကွာနေလေလမ်းထုတယ်တိုက်ပွဲရှိလေထုတယ်မရှိလေထုတယ
်ဒီလိုလက်နက်ကြီးနဲ့ရောလေးချောင်းကပါတိုက်ခိုက်မှုတွေကြောင့်ဒေသခံကြေးရွာသားတွေစိုးရင်ကြောက်ရွံ့နေကြတယ်လို့စစ်ဘေးရှောင်စကန်တဝန်ခံတဦးကပြောပါတယ
်လက်နက်ကြီးလက်ခါလေးထုရန်ထုနေတာပေါ့နော်အဲဒီချိန်မှာကျွန်တော်တို့ဖဲ့ကိုလက်နက်ကြီးကြမလဲဆိုတဲ့စိုးရိမ်စိတ်တွေစစ်ကောက်စီကလက်နက်ကြီးတွေပေါ့နော်ခုပြီးခဲ့တဲ့တစ်ပတ်ဆိုလည်းလေရင်တွေရှိုက်နေလာတော့အဲ့နဲ့ပတ်သက်ပြီးတော့မှတော်တော်လေးသိစုပါမှုတွေရှိကြတာပေါ့အဲ့ဒီချက်အခက်အခဲဖြစ်ချင်နေတာမလို့ဒါပေမဲ့မပြတ်သေးဘူးဒီရိတ်ခါတွေတော့မပြတ်သေးမပြတ်တော့တော်တော်လေးရုန်းကရှာဖွေပြီးနေရသေးတာပေါ့နော်အဲ့လိုအဲ့လိုမျိုးရှိနေတယ်ကွာ
တိုက်ပွဲအခြေအနေကြောင့်တောင်းနဲ့ချီတဲ့ဒေတာခန့်တွေပေးလို့ရကိုထွက်ပြေးနေကြတာပါစစ်ပြေးဒုက္ခတွေအကြာမကြမ်းမမာသူတွေများနေပြီးတော့လူတစ်ထောင်မှာ900လောက်ကနေမကောင်းဖြစ်နေကြလို့ဆေးဝါးလည်းလိုအပ်နေတယ်လို့ပြောပါတယ်။တိုက်ပွဲတွေကြောင့်သွာလာရေးနဲ့တယ်ယူပို့ဆောင်ရေးခက်ခဲလာပြီးစစ်ပြေးဒုက္ခတွေအတွက်အလူရှင်တွေနေပါလာနေတာကြောင့်အခုအညီပို့လို့အပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်တယ်ယူပို့ဆောင်ရေးအခက်အခဲကြောင့်ကုန်စည်နှုံးတွေပါမြင့်တက်လာပြီးကုန်စည်ပြက်လက်မဲ့အနေအထားရှိနေတယ်လို့လည်းဒေသခံတို့ကပြောပါတယ်။လက်ရှိအချိန်မှာတော့ကြားပြည်နယ်တွင်စစ်ပြေးဒုက္ခတွေအတွက်ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်ရှိသလိုအမုတ်အကာဆေးဝါးစာနာရိတ်ခအခက်အခဲလိုအပ်ချက်တွေပါရင်ဆိုင်နေရတယ်လို့တေသက်ခံကုညီရေးသမားတွေကပြောပါတယ
်ကျွန်တော်တို့သွားလာလို့မရတော့ဘူးနေလို့လည်းမရတော့ဘူးဒီစားတောက်ကုန်လမ်းကြောင်းဆိုလည်းဒီမော့ဆော့နေမသွားတော့ဘူးဒီမော့ဆော့လုံးဝသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပေါ့တော်တော်လေးခက်ခဲပါတယ်ကျွန်တော်တို့ကုန်တွေတဲဖို့လည်းခက်ခဲတယ်နော်ဈေးဝယ်ဖို့လည်းခက်ခဲတယ်နော်ဟိုအဝေးကမှနေတဲ့လူဆိုရင်ပိုခက်ခဲတယ်အရေးတဲ့ဒီစီကြောင်းနဲ့တူရင်ပိုပြီးတော့မှအတဲအဒီရဲ့ရှိနေရတဲ့သဘောမျိုးပိုစင်းတော့တွေလည်းအရင်မြင့်ပြီးတော့ရှားတဲ့အခြေအနေမျိုးဖြစ်နေပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကတော့ကြားပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်ပဋိပက္ခရှိနေတဲ့ဒေသတွေမှာရှိတဲ့လူဦးရေ3000ဟာအရေးပေါ်အကူအညီလိုအပ်နေတယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်ခဲ့ပါတယ်